မဲခေါင်မြစ်ကြီးတဲ့တရုတ်နဲ့လာအိုစ်ဘက်ကရေကာတာတိဆောက်မှုကြောင့်မြစ်ကြောင်းပြောင်းလဲဘေးဒုက္ခနဲ့ထိုင်းနိုင်ငံသားတွေရင်ဆိုင်နေရပြီးဘဝရှင်သန်ရေးထိခိုက်လာနေပါတယ်။ဣဆန်ဒေတာလူလူတီများတဲ့ထိုင်းနိုင်ငံအရှေ့မြောက်အပူပိုင်း6ဆွေဒေတာဟာလာအိုစ်ကမ္ဘောဒီးယားတို့နဲ့နယ်စပ်ချင်းကပ်တည်ရှိနေပြီးဒေတာခံများစွာအနေနဲ့တရုတ်နိုင်ငံဘက်ကနေဒီနယ်စပ်တွေကိုဖျက်ဆီးတဲ့မဲခေါင်ရေးပြောင်းလဲရဲ့ဆိုကြောဖြစ်မိုးခေါင်တာရေကြီးတာတွေခံစားနေရပါတယ်။မဲခေါင်မြစ်အထက်ပိုင်းမှာမကြာခင်နှစ်တွေအတွင်းကတရုတ်ဆယ်တွေတိဆောက်လာမှုကြောင့်မြေရောက်ပိုင်းထိုင်းဆန်ဒေသမှာမိုးရင်းကာလမိုးခေါင်သွားပြီးမိုးလွန်မှာရေကြီးတဲ့အပြောင်းလဲဖြစ်လာတာကြောင့်မြေရေပေါ်မိခိုပြီးလောက်ကင်စားတော့ရသူတွေဒုက္ခရောက်လာနေတာပါ။ထိုင်းအီဆန်ဒေသကငါဖန်သမားဆက်တာအစ္စရမ်ရန်ကအခုငါအရနဲလာပြီးထောင်ကနန်းနဲ့ချီတဲ့ဒေသကငါဖန်သမားများစွာရဲ့ဝင်ငွေတွေထိခိုက်လာတဲ့ဒီငွေနဲ့ဆန်ပြန်ဝယ်စားရတာမှုအခက်အခဲကြုံလာတာကြောင့်ဒီဆယ်ကြီးတွေဆက်မဆောက်ပါနဲ့တော့တော်လောက်ပါပြီလို့ PA ကိုပြောခဲ့ပါတယ်။တရုတ်နိုင်ငံအနေနဲ့စီးပွားရေးချိုးမြတ်တဲ့ပထဝီမြေပြင်အနေထားရမြစ်ကိုထိန်းချုပ်နိုင်မှုအားသာချက်ပေါ်သာရှိပြီးရေအားလျက်စစ်ဆယ်ကြီးတွေဥဆောင်တည်ဆောက်မှုစလုပ်ဆောင်ခဲ့တာကနေအခုလိုတခြားနိုင်ငံမှာဆိုကြိုးတက်ရောက်လာတာပါ။မြန်မာပါဝင်လာအိုစ်ထိုင်းကမ္ဘောဒီးယားနဲ့ဗီယက်နမ်နိုင်ငံတွေကိုဖျက်ဆီးထားတဲ့မိုင်းပေါင်း3000ကျော်ရှိတဲ့ဒီမဲခေါင်မြစ်ကြီးအတွင်းအခုမြစ်ရေပြောင်းလဲဖြစ်လာတာကြောင့်ဒေသခံငါးဖန်သမားတွေငါးရနိုင်မှုနယ်လာကဝန်စာရေးခက်ခဲကြုံလာနေပါတယ်ခင်ဗျ